ျူနီရှားနိုင်ငံမြို့တော်ကပြတိုင်းမှာလူ23ယောက်သေဆုံးပြီး40ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုနဲ့ဆက်နေပြီးလူ9ယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးလိုက်သူတွေထဲမှာ4ဦးဟာကျူနီစ်မြို့တော်ကဘာလို့မြို့သားပြတဲ့ကတိုက်ခိုက်မှုမှာတိုက်ရိုက်ပတ်သက်တယ်လို့ယုံကြည်ရပြီးနောက်4ယောက်ကတော့တနတ်သမားတွေပူပေါင်းကြံစည်သူတွေနဲ့နှိစက်သူတွေလို့လည်းကျူနီရှားသမ္မတရုံးကပြောပါတယ်။ရက်ဆိုင်လာဘရီနဲ့ဟာတန်ခချက်နဝီဆိုသူတနတ်သမားတွေကိုလွန်ကျွေးတပ်ဖွဲ့တွေကအသေးဖမ်းဆီးမိခဲ့ပြီးနိုင်ပိုင်းအချိန်မှာပဲတိုက်ခိုက်မှုမှာပူပေါင်းကြံစည်သူတွေအဖြစ်တန်လျာရှိသူတွေကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေနေတဲ့အကြောင်းပြောဆိုခဲ့တာပါ။တနသမားနှစ်ယောက်ကတော့ဂျူနစ်မျိုးတော်ကဘာလို့အမျိုးသားပြလိုက်မှာကဘာလက်တွေကိုလိုက်လံဖြစ်ခဲ့ပြီးနောက်ပိုင်းမှာလူတချို့ကိုတရားခံဖြစ်နေဖမ်းဆီးထားခဲ့ကြပါတယ်။ဝန်ကြီးချုပ်ဟာဘက်အစ်စ်ကတော့တနသမားတွေကဘယ်ဖွဲ့စည်းရင်းနဲ့ပတ်သက်နေတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြောဆိုထားတာပါ။တက္ကသိုလ်မှုတွင်တည်ဆုံးသူတွေထဲမှာတော့နိုင်ငံခြားသားခီးသွား20နဲ့ဂျူနီရှားနိုင်ငံသား3ယောက်ပါဝင်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးသူတွေထဲဂျပန်နိုင်ငံသား3ယောက်ပါဝင်တဲ့အကြောင်းဂျပန်ဆိုတာတာဝန်ရှိသူတွေအတည်ပြုခဲ့လို့ဂျာမနီ၊အီတလီ၊ပိုလန်နဲ့စပိန်နိုင်ငံသားတွေပါဝင်ကြောင်းလည်းတူရကီဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဂျူနီရှားလွှတ်တော်ဥက္ကဋ္ဌကတော့အချမ်းဖက်သမားတွေကတိုင်းပြည်ရဲ့အထီးရောက်နေပြီးဒီကနေ့ခေတ်အချမ်းဖက်ဝါရကလည်းပုံစံပြောင်းလဲလာရမှာတိုင်းပြည်ရဲ့အမျိုးသားသင်္ကေတတွေကိုပြစ်မှတ်ထားလာနေတာတွေ့နိုင်တယ်လို့သတိပေးခဲ့ပါတယ်။